ရခိုင်ပြည်နယ်မြောက်ပိုင်းကရခိုင်စစ်ပြေးဒုက္ခသည်စခန်းတွေမှာစားရည်တောက်ရည်မလုံလောက်တဲ့ပြဿနာကြုံနေကြရတဲ့အပြင်ဆောင်းရာသီလည်းဖြစ်တာကြောင့်ဆောင်းနဲ့အနှွေးတွေတွေလိုအပ်နေကြပါတယ်။နေရမပြတ်နိုင်သေးတဲ့စစ်ပြေးဒုက္ခသည်9000လောက်ရှိနေတဲ့ရခိုင်ပြည်မှာထောက်ပံ့ကူညီမှုတွေကလည်းအရင်ကထက်နှေးသွားတယ်လို့ဒုက္ခသည်ကူညီရေးအဖွဲ့တွေကပြောပါတယ်။ရခိုင်ဘက်ကဒုက္ခသည်တွေရဲ့အခြေအနေရန်ကုန်ကသတင်းရေးသားပေးပို့ထားတာကိုဦးသိန်းထိုင်ဦးပြောပြပေးပါမယ်ရှင်။
စစ်တကအနာသိမ့်ပြီးနောက်ပိုင်းစီးပွားရေးတွေကြာဆင်းလာသလိုကုန်စည်နှုန်းတွေလည်းမြင့်တက်လာတာကြောင့်ရခိုင်ပြည်နယ်မြောက်ပိုင်းကစစ်ဘေးဒုက္ခသည်တွေခိုလုံနေကြတဲ့ယာယီဒုက္ခသည်စခန်းတွေမှာအစားအသောက်သုံးဆောင်မလိုလောက်မှုတွေကြုံတွေ့နေကြရပါတယ်။ကမ္ဘာစံနယ်ဧကအစီအစဉ် WFP နဲ့နိုင်ငံတကာကြက်ချင်တွေအဖွဲ့ ICRC တို့ကငွေကြေးနဲ့စံစီစားစားတဲ့ကူညီထောက်ပံ့မှုတွေပုံမှန်ပေးနေပြီမဲ့ပြည်တွင်းကကူညီတွေပေးမဲ့သူမရှိသလောက်နေသွားတဲ့အတွက်လိုအပ်ချက်တွေဖြစ်နေတယ်လို့စစ်ဘေးဒုက္ခသည်ရေဆောင်ရနေတဲ့ရခိုင်တိုင်းရင်းသားမျိုးနွယ်စုများအစည်းအရုံး REC ကကိုစော်စော်ထွန်းကပြောပါတယ
်။အရင်လိုမျိုးထောက်ပံ့တဲ့အဖွဲ့တွေကမရှိနေတော့ဘူး။အဲပုံမှန်ထောက်ပံ့တဲ့ ICRC တို့ WFP တို့နောက်ဒီအနာဆိုင်ရာလူပင်ဌာနတို့ဒီလောက်ပဲပုံမှန်ရှိနေပေါ့လေ။အဲကျန်တဲ့အဖွဲ့တွေဆိုတာကတော့အနည်းငယ်လိုမရှိနေဘူးပေါ့။အဲတော့ဆိုလို့တော်တော်များဒီလိုခင်ဖွင့်စီတွေရောပရိုက်တာပရိုက်တာဖွင့်တွေရောတော့ထပ်ပိုင်းနေကြတာရှိပါတယ်ဒီကဲမာနေတဲ့သူတွေကသူတို့အနေနဲ့ဒီဝင်ရလုံးခဲနေဖို့တိုင်းတစ်ပိုင်းလုံကြတာရှိပါတယ်အဲအခုကွန်ပီတီဖြစ်တော့တယ်နောက်ဆင်းနာသိမ်းပြီးနောက်ပိုင်းမှာတော့စီးပွားရေးတွေထိခိုက်လာတဲ့အခါမှာလုံခဲတွေကလည်းအရင်လိုမနှွေဘူးတော့ဘောနော်မစားလို့မရဘူးပြောပါတယ်ဒါကြောင့်မလို့ဒီစနေခါပိုင်းမှာတော့သူတို့အနေနဲ့အဲလူရှိတွေတော့ပို့ပြီးတော့များလာတယ်ဘောနော်တဖြည်းဖြည်း
တော်တော်ပြုနေအတွင်းကလူကြီး9ကျော်နေထိုင်တဲ့တောင်မင်္ဂလာစီဘီဒုက္ခသည်စခန်းမှာဆိုရင် WFP ကငွေကြေးတောက်ပံ့တာတွေရှိနေပေမဲ့ကုန်စည်နှုန်းတွေမြင့်တက်နေတာကြောင့်စားဝတ်တွေရေခက်ခဲနေတယ်လို့စီဘီဒုက္ခသည်မယေးခန်ကပြောပါတယ
်။စားဝတ်နေရာလည်းအဆင်မပြေပါဘူးဒါပေမဲ့ WFP ကတော့ဒူလူတရားကိုလည်း18000ပေးတယ်တော့ရှိတယ်ဆရာအဲ့ဒါမှမမလုံမလောက်ဘူးလေ။ဈေးနှုန်းတွေလည်းတအားတက်တယ်လေဆရာစီတဘုံကို2500အဲ့လိုမျိုးတက်နေလို့
အခုလိုဇန်နေကအခက်ခဲတွေအပြင်ဆောင်းရသည်ဖြစ်တာကြောင့်ဆောင်းနဲ့နှွေးတယ်တွေလည်းလိုအပ်နေတယ်လို့မယေးခင်ကပြောပါတယ
်။ကိုကတအားရှမ်းနေတဲ့အချိန်မှာဆောင်းနဲ့အနှွေးတယ်မလုံမလောက်ဖြစ်နေလို့တအားလိုအပ်တယ်လိုအပ်ရမှလည်းလူပေါင်းဒီမှာတော့900ကျော်ရှိတယ်900ကျော်မှာတော့900ကျော်တုန်းကတော့မရပါမယ့်300နေပါလို့တော့အခက်ခဲဖြစ်နေတယ်ဆရာ။မနေ့ကတော့ဆောင်းပြီးတယ်တော့ပုံမရတော့ပြီးတယ်ဆရာကလည်းတင်ကို30ပြီးတယ်ဆရာဒါပေမဲ့အင်းထောင်မှာလူကတော့7ယောက်ရှိတဲ့လူတွေရှိတယ်9ယောက်ရှိတဲ့လူတွေရှိတယ်အဲ့ဒါမလုံလောဖြစ်နေလို့တအားချမ်းနေတယ်။နေကတကအဖွဲ့ဆရာတော့ဘာတစ်ခုမှမရှိဘူးဆရာလေဒီနေ့ကလေအာဆရာဆရာလေအနှွေးထည်လည်းမပေးဘူးဆောင်းလည်းမပေးဘူးယူနီအက်ဆရာကတော့ဆောင်းပြီးတယ်တုံးထည်ပဲတင်ကိုတုံးထိုင်လေးဆရာ
။ရခိုင်ပြည်နယ်မှာ2018ခုနှစ်ဂုံပိုင်းလောက်ကလေးကမြန်မာစစ်တပ်နဲ့ရခိုင်တပ်မတော်အေအေတို့ကြားတိုက်ပွဲကြီးကြပ်ဖြစ်ပွားခဲ့တာကြောင့်ရခိုင်ဒေသခံ3000ကျော်အိုးအိမ်စွန့်ခွာထွက်ပြေးခဲ့ရပြီးစစ်ဘေးဒုက္ခသည်စခန်းတွေမှာခိုးလုံနေထိုင်ကြရပါတယ်။လက်ရှိရခိုင်ပြည်နယ်ထဲမှာတိုက်ပွဲတွေရပ်တန့်နေပြီးစစ်ဘေးဒုက္ခသည်တွေအများစုနေရပ်ပြန်သွားခဲ့ကြပြီမဲ့မိုင်းနဲ့ပောက်ကွဲစီတဲ့စစ်ကြံလက်နက်တွေမရှိရသေးသလိုကြေးရွာတွေကရွာသူရွာသားတွေနေရပ်မပြန်နိုင်ကြသေးတဲ့အပြင်အစိုးရကလည်းလုံခြုံရေးအာမခံချက်မပေးနိုင်သေးတာကြောင့်နေရမပြန်နိုင်တဲ့စေဘေးဒုက္ခသည်စုစုပေါင်း9000နီးပါးဒုက္ခသည်စခန်းတွေမှာရှိနေကြပါလေခင်ဗျာ။